ဥရောပကိုတင်ပို့နေတဲ့မြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံစီကစံတင်သွင်းမှုအပေါ်အခွန်အရေးစပြီးကောက်ဖို့ဥရောပသမဂ္ဂကုန်သွယ်ရေးကော်မရှင်ကဒီကနေ့ပုံတပ်ဘူးနေ့မှာအပြည့်အစုံဆက်ချက်ချမှတ်လာလာရှိနေပါတယ်အခြေအနေပြည့်စုံမှုတော့စပြီးနားဆင်ပါရှင့်
ဥရောပမှာတချိန်တူးမြင့်တက်လာတဲ့အာရှစံတင်ပို့မှုကိုထိန်းချုပ်နိုင်ဖို့မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကတင်ပို့နေတဲ့စံတင်သွင်းမှုအပေါ်သုံးနှစ်ကြာအခွန်ကောက်ခံမဲ့အစီအစဉ်ကိုဒီသတင်းပတ်အတွင်းဥရောပသမဂ္ဂကချမှတ်ဖို့ရှိနေပါတယ်မြန်မာနဲ့ကမ္ဘောဒီးယားဟာအရင်က EBA ခေါ်လက်နက်ကလွဲလို့အားလုံးဆိုတဲ့ဥရောပသမဂ္ဂကနေဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေကိုပေးထားတဲ့ ကုန်သွယ်မှုအထူးအခွင့်အရေးကနေအကျိုးအမြတ်တွေရခဲ့ကြပါတယ်။ဒါပေမဲ့နှစ်နိုင်ငံလုံးမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေပြီးဒီပေါ်မှာသက်ဆိုင်ရာအစိုးရတွေကတာဝန်ခံမှုတာဝန်ယူမှုမရှိတဲ့အတွက်ကမ္ဘောဒီးယားကို EBA အခွင့်အရေးပေးထားတာကိုဥရောပသမဂ္ဂကပြန်ရုပ်သိမ်းလိုက်ပေမဲ့မြန်မာနိုင်ငံကိုတော့ပြန်ရုပ်သိမ်းတယ်မသိစဉ်းစားနေသေးပါ။ဒါပေမဲ့လည်းဥရောပသမဂ္ဂအနေနဲ့စံသွင်းကို အခွန်ကောက်ခံမဲ့ကိစ္စဟာမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့မဆိုင်ဘဲဥရောပကလေသမားတွေရဲ့အကျိုးကာကွယ်ဖို့အတွက်ဖြစ်တယ်လို့ဗြိတိန်အခြေစိုက်မြမအရေးလှုပ်ရှားနေတဲ့ဘာမကန်ပိန် UK ရဲ့အမှုဆောင် ညွှန်ကြားရေးမှူး Mark Farmanaga ပြောပါတယ်
Under everything but arms agreements the EU agrees not to put any tariffs which is a tax
Everything but arms ဆိုတဲ့ EBA ကုန်သွယ်မှုအထူးအခွင့်အရေးသဘောတူညီမှုအရ မြန်မာနိုင်ငံကနေဥရောပကိုတင်ပို့လာတဲ့သွင်းကုန်မှန်သမျှဥရောပသမဂ္ဂကအခွန်မကောက်ပါဘူးဆိုတဲ့အချက်ရှိနေပါတယ်။ဒါပေမဲ့အခုလက်ရှိမှာမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေဟာဥရောပဈေးကွက်နဲ့ပတ်သက်ထိခိုက်မှုရှိမရှိဆိုတာကိုဥရောပသမဂ္ဂကပြန်ပြီးတုံ့သက်စဉ်းစားနေပေမဲ့အခုစံသွင်းကုန်အခွန်ကောက်ခံတာကတော့ဒီလူခွင့်ရေးကိစ္စနဲ့မဆိုင်ပါဘူး။တသက်ဖြစ်ပါတယ်
ဥရောပကိုစံတင်ပို့မှုတိတိတတ်တာများလာနေတဲ့အတွက်စပါးဆိုင်တဲ့ဥရောပတောင်ပိုင်းနိုင်ငံတွေကလေသမားတွေဟာအာရှကလာတဲ့ဈေးနှုန်းချိုသားတဲ့ဆန်ကိုရှင်ပြီးမရောက်နိုင်ပဲဖြစ်နေတာပါ။သူတို့အကျိုးကိုကာကွယ်ဖို့အတွက်အခုလိုမြန်မာနိုင်ငံကတင်ပို့တဲ့ဆန်တွေအပေါ်သွင်းကုန်ကောက်ခံဖို့ဥရောပကော်မရှင်ဘက်ကဆုံးဖြတ်ဖို့ဖြစ်လာတာပါလို့ Mark Farmanaga ပြောသွားတာပါ။ ဥရောပတောင်ပိုင်းနိုင်ငံတွေဖြစ်တဲ့ပေါ်တူဂီကနေဘူလ်ဂေးရီးယားအထိနိုင်ငံပေါင်း၈နိုင်ငံမှာစပါးဆိုင်ပြိုးကြပါတယ်။အာရှကစံတင်ပို့မဲ့အခြေအနေကိုစုံစမ်းကင်တွယ်ဖို့အီတလီနိုင်ငံကပြီးခဲ့တဲ့နှစ်မတ်လမှာအဆိုပြုခဲ့တာပါ။ဥရောပလေယာဉ်စိုက်ပျိုးရေးအဖွဲ့ဖြစ်တဲ့ကိုပါကိုဂီကာရဲ့အဆိုအရမြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကနေ
၂၀၁၂ခုနှစ်မှာအင်ဒီကာစံတန်ချိန်၉၀၀၀ပို့နေရတာကနေ၂၀၁၉ခုနှစ်မှာစံတန်ချိန်
33.6တောင်းထိပို့လာတာကြောင့်ဥရောပစံစည်းတွေကမောက်ကမဖြစ်လာတယ်လို့ပြောပါတယ်။၃နှစ်ကြာသွင်းကုန်ကောက်ခံမဲ့အစီအစဉ်မှာပထမနှစ်အတွက်စံတန်ချိန်တန်ကိုယူရိုငွေ၁၂၅ဒေါ်လာနှုန်းနဲ့ကောက်ခံမှာဖြစ်ပြီးဒုတိယနှစ်အတွက်ဒေါ်လာ၁၅၀ရော့ကောက်သွားမှာဖြစ်တယ်လို့တတိယနှစ်မှာတော့ ၁၂၅ဒေါ်လာအထိရှော့ချပြီးကောက်ခံဖို့ဥရောပသမဂ္ဂကုန်သွယ်ရေးကော်မရှင်ကအဆိုပြုထားပါတယ်။
စံတင်ပို့မှုကိုအားထားနေရတဲ့မြန်မာနိုင်ငံအတွက်အခုလိုဥရောပကိုတင်သွင်းမဲ့စံပို့မှုမှာအခွန်ပေးဆောင်ရတော့မှာဖြစ်တဲ့အတွက်နိုင်ငံရဲ့ကုန်သွယ်ရေးလုံငွေပြမှုကြီးလာပြီးထိခိုက်မှုရှိလာမှာဖစ်တယ်လို့အမေရိကန်ချေဆိုင်မြန်မာစီးပွားရေးပညာရှင်ဦးကန်ထွန်းကသုံးသပ်ပါတယ်။
အခုလိုအထူးခွင့်ရရထားတဲ့အခြေအနေကနေတော့အခွန်ကောက်တော့မယ်ဆိုရင်ဈေးတွေတက်တော့မယ်လေ။ဒီမှာရဲ့စံစည်း
ကြည့်နေတယ်နော်လက်ကြံပေါ့လေကျွန်တော်တို့ခါရဲအခွန်မပေးရဘူးခွန်ပေးရမယ်ဆိုတော့ဝင်းဝင်းမှာခွန်နှုတ်ကိုအနှောင်းအောင်နှုတ်ပြီးတော့လက်ကြံကနိုင်ငံကကအတတင်းကြံတာနည်းသွားမယ်ဆိုတော့ချက်ချင်းထိခိုက်မှုကတော့ရှိမှာပဲဒီလုံးနဲ့ပြောင်းမှုမှာတော့ပြီးတော့ထိခိုက်မှုကတော့ရှိမှာပဲ
ဥရောပတမကကုန်သွယ်ရေးကော်မရှင်ကနေမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကစံတင်ပို့မှုကိုသွင်းကုန်ခွန်ကောက်ခံမဲ့ကိစ္စကိုတော့2018ခုနှစ်ဒီဇင်ဘာလမှာဆုံးဖြတ်ဖို့ရှိပေမဲ့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပတမကမှာအများစုကဒီအစီအစဉ်ကိုထောက်ခံမှုရှိသလားမရှိဘူးလားဆိုတာတကယ်ကိုယ်မဖြစ်ခဲ့ပါဘူး။ဒါကြောင့်ဒီကနေ့ဗုဒ္ဓဘူးနေ့မှာနောက်ဆုံးထားပြီးသဘောထားတွေပေးကြဖို့နဲ့တကယ်လို့များအဖွဲ့ဝင်နိုင်ငံတွေဘက်ကပြက်ကွက်ခဲ့မယ်ဆိုရင်ကုန်သွယ်ရေးကော်မရှင်အနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်အရာဒီအခွန်ကောက်ခံမဲ့ကိစ္စကိုအပြည့်အဝဆုံးဖြတ်မှာဖြစ်ပါတယ်။ကန့်ကွက်မှုတွေမရှိဘူးဆိုရင်တော့လာမယ့်တောက်ကြနေ့မှာမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေရဲ့စံတင်ပို့မှုအပေါ်သွင်းကုန်ခွန်ကောက်ခံမဲ့အကြောင်းကြေညာချက်ကိုကုန်သွယ်ရေးကော်မရှင်ကထုတ်ပြန်မှုရှိတယ်လို့နှိစက်တဲ့အတိုင်းဝန်းကပြောပါတယ်ရှင်။